Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာဝါရှင်တန်မြို့တော် VOA American တန်ကနေ2019ခုနှစ်မေလ19ရက်တောက်ကြနေညနေခင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 19နဲ့25တို့ကနေစတင်တင်နေပါပြီခင်ဗျာဒီညနေအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာပါရှင်ကျမခင်ပြထွေးပါရာဟုကနေဖေရှားခံရတဲ့အမေရိကန်မျိုးသားလုံခြုံရေးအကြံပေးအရာရှိဟာမိုက်ကယ်ဖလင်အပေါ်စုံစမ်းစစ်ဆေးမှုတွေရပ်တန့်ဖို့ FBI ညွှန်ကြားရေးမှူးဟောင်းကိုသူဖိအားပေးခဲ့တာမရှိပါဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်ဒီအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာပြည်တွင်းနိုင်ငံရေးပြဿနာတွေရင်ဆိုင်နေရတဲ့အချိန်မှာပဲသူ့ရဲ့ပထမဆုံးပြပအစည်းအဝေးတစ်ခုကိုတော့ဒီကနေ့စတင်ဖို့ရှိပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနာယကသူရဦးတင်ဦးရဲ့ကျမ်းမာရေးအခြေအနေဟာအရင်လေးကထက်ပိုပြီးတော့တိုးတက်လာတဲ့အကြောင်းတာဝန်ယူကုသပေးနေတဲ့ဆရာဝန်ကြီးတွေကပြောပါရယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူပြပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့မကြာခင်မှာပြန်လည်စတင်တော့မယ့်27ရာစုပင်လုံညီလာခံတက်ရောက်ဖို့အတွက် UNFC ညီညွတ်သောတိုင်းရင်းသားများဖက်ဒရယ်ကောင်စီအဖွဲ့ဝင်တွေကိုဖိတ်ကြားလိုက်ပါရယ်ဒီတော့
ကျွန်တော်တို့ခုပဲရောက်ပါတယ်ခုနလေးမှရောက်ပါတယ်ဘာလို့ဒီလိုအထူးဖိတ်ကြားလို့ဒီအခုလိုခေါ်ရတဲ့အထူးဖိတ်ကြားတဲ့ဆိုရင်တိုက်တယ်လို့ဖြစ်ပါလေ
။ကရင်မျိုးသားတူတက်ရေးပါတီ KNPP ကအထွေထွေတွေ့ရမှုဥရှိမျိုးတန်ပြောတော်တာဖြစ်ပါတယ်။အပြည့်စုံကိုမကြခင်မှာနားဆင်ရမှာဖြစ်ပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကမြန်မာနိုင်ငံမှာဘလို့သင်တန်းတွေပေးနေတယ်ဆိုတာနဲ့ Silicon Valley မှာတစ်ဖွင့်လိုက်တဲ့အင်တာနက်လုံခြုံရေးနဲ့နည်းပညာကုမ္ပဏီကပင်မဲ့ဝန်ဆောင်မှုတွေအကြောင်းကိုတင်ပြထားတဲ့သတင်းဆောင်ပါတစ်ပုဒ်ကိုလည်းနားဆင်ရဖို့ရှိပါတယ်။ဒီအကြောင်းတွေမတိုင်ခင်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်ခင်ပြူထွေးနဲ့ကိုဝင်းမင်းတို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ရာဟုကဖေရှားခံရတဲ့အမေရိကန်မျိုးသားတာလုံချိုရေးအကြံပေးအရာရှိဟောင်းမိုက်ကယ်ဖလင်ပေါ်စုံစမ်းစစ်ဆေးမှုတွေရပ်တန့်ဖို့ FBI ညွှန်ကြားရေးမှူးဟောင်းကိုသူဖိအားပေးခဲ့တာမရှိပါဘူးလို့သမ္မတဒေါ်နယ်ထရမ့်ကကြာသပတေးမှာပြောဆိုလိုက်ပါတယ်။ပြည်ကြတဲ့နှစ်သမရရွေးကောက်ပွဲမှာထရန့်မဲဆွယ်စီယုံရေးအဖွဲ့နဲ့ရုရှားဆူရအကြားဆက်နွယ်မှုတွေနဲ့ရုရှားဘက်ကဝင်ရောက်ဆွဲဖက်တာတွေရှိခဲ့နိုင်တယ်ဆိုတဲ့အပေါ်မှာစုံစမ်းစစ်ဆေးဖို့အထူးရှေ့နေတဲ့ဦးခန့်အပ်ဖို့ကိစ္စမှာလည်းသူ့ဘက်ကမေးခိုးထုတ်ခဲ့တာမျိုးမရှိဘူးလို့ဆိုပြီးတော့သမရထရမ့်ကပြောသွားပါတယ်။အမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖလင်းကိုစုံစမ်းစစ်ဆေးနေတာတွေရပ်ပစ်ဖို့ FBI အကြီးအကဲဟောင်း James Comey ကိုတောင်းဆိုခဲ့တာဟုတ်မဟုတ်သတင်းတောက်တစ်ယောက်ကမေးမြန်းတဲ့အချိန်မှာတမဖြေပဲနောက်မေးခိုးမေးဖို့ကိုပဲသမရကပြောခဲ့ပါတယ်။သူနဲ့သူ့ရဲ့ရွေးကောက်ပွဲမဲဆွဲလှုပ်ရှားရေးအဖွဲ့နဲ့ရုရှားဆူရကြားဆက်နွယ်မှုမရှိဘူးဆိုတာကိုလည်းအမေရိကန်ပြည်ထောင်စုကလည်းပဲရောက်နေတဲ့ကိုလံပီးယားသမ္မတဟွမ်မန်နျူအယ်ဆန်တိုစ်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအထက်မှာသမ္မတထရမ့်ကချက်မှတ်ပြောဆိုသွားပါတယ်။ဒါပေမဲ့သူ့အနေနဲ့တယောက်တည်းသူ့တယောက်တည်းအတွက်ကသာအာဘခံပြောနိုင်ပြီးတော့ရုရှားတွေဘက်ကတော့သူမသိဘူးလို့ဆိုပြီးပြောသွားတာကြောင့်ဒီရွေးကောက်ပွဲမှာရုရှားဘက်ကပါဝင်နောက်ဆက်တာတွေတော့ရှိနိုင်တယ်ဆိုတဲ့သဘောမျိုးကိုပြောဆိုသွားပါတယ်။သမရအေဂျူရိုနဲ့ပတ်သက်ပြီးအငြင်းပွားနေတာတွေဟာလက်ကတော်လုံခြုံရေးကိုထိခိုက်စေတယ်လို့ဆိုပြီးတော့လဲသမရကပြောဆိုသွားပါတယ်ရှင်
။အမေရိကန်သမရဒေါ်နယ်ထရမ့်အနေနဲ့ထိမနိုင်သိမရဖြစ်လာနေတဲ့ပြည်တွင်းပြဿနာတွေကိုအင်ဂျီတော်မှာခြံထားခဲ့ပြီးသမရအဖြစ်ပထမဆုံးပြပခီးစဉ်ကိုဒီနေ့စထွက်တော်မှာပါ။အခုလိုပြဿနာတွေဖြစ်လာတာတွေပေါ်နိုင်ငံတကာတချို့ကလည်းအရင်အမေရိကန်သမရရစ်ချတ်နစ်ဆန်သမရအဖြစ်ကနေဆင်းပေးခဲ့ရတဲ့ဝါတာဂိတ်ပြဿနာအရှုပ်တော်ပုံနဲ့ခိုင်နှိုင်းနေကြပါတယ်။အခုကြုံနေရတဲ့သမ္မတထရမ့်ရဲ့ပြဿနာတွေထဲမှာရခိုင်နိုင်ငံတော်လုံခြုံရေးအကြံပေးမိုက်ကယ်ဖလင်းပေါ်စစ်ဆေးနေတာကို FBI ခေါ်ပြည်ထောင်စုစုံစမ်းစစ်ဆေးဘီရိုဒါရိုက်တာ James Comey နဲ့ရပ်တန့်ပေးဖို့ပြောခဲ့ကြအောင်ဆက်ဆဲချက်တွေဖြစ်နေချိန်မှာ James Comey ကိုယာရုကထုတ်ပစ်ခဲ့တာလည်းပါပါတယ်။ဒါအပြင်သမ္မတထရမ့်အနေနဲ့သမ္မတရွေးကောက်ပွဲအတွင်းရုရှားနိုင်ငံနဲ့ချိတ်ဆက်ခဲ့တာနဲ့အင်ဂျီရောမှာရုရှားနိုင်ငံကြီးဝန်ကြီးနဲ့တွေ့ဆုံရမှာလဲနိုင်ငံတော်လှည့်ဝဲချက်တွေကိုထုတ်ပြောခဲ့တယ်လို့ဆက်ဆွဲနေတာတွေအတွက်မေးခွန်းတွေထုတ်ခံနေရပါတယ်။ဆော်ဒီအာရေဗျာအစ္စရေးနဲ့ဗက်တီကန်နန်းတော်တွေပါရောက်မဲ့ဒီခီးစင်မတိုက်ခင်မနေ့ကပဲသမ္မတထရမ့်အနေနဲ့သတင်းထောက်တွေနဲ့တွေ့ရမှာအခုလိုဖြစ်နေတာတွေအားလုံးကိုနောက်မှခြံထားခဲ့ဖို့မျှော်လင့်ထားတယ်လို့ထုတ်ပြောခဲ့ပါတယ်။ဒီပတ်စောပိုင်းပြောခဲ့တဲ့မေကွန်တက်မှာလည်းသမ္မတထရမ့်ကဒီခီးစင်နဲ့ပတ်သက်ပြီးထည့်ပြောရမှာဘေးအန္တရာယ်ကင်းရှင်းရေးလုံခြုံရေးနဲ့အမေရိကန်ပြည်သူတွေရဲ့အကျိုးစီးပွားတွေကသူ့ရဲ့ပထမဦးစားပေးတွေဖြစ်ပြီးမိတ်ဆွေနိုင်ငံဟောင်းတွေနဲ့ဆက်ဆံရေးတိုးချဲ့တာအပြင်မိဖက်နိုင်ငံအသစ်တွေလည်းပေါ်ဆောင်သွားမယ်လို့ဆိုပါတယ်။တကယ်တော့မွတ်စလင်တွေပေါ်ယုံကြည်မှုမရှိတာတွေပြောခဲ့ပြီးအမေရိကန်နိုင်ငံတဲ့မွတ်စလင်ဝေရောက်မှုကိုကန့်သတ်ခဲ့တဲ့သမ္မတထရမ့်အနေနဲ့ဒီခီးစဉ်အတွင်းဆော်ဒီအာရေဗျာနိုင်ငံအရောက်မှာမွတ်စလင်ခေါင်းဆောင်တွေရှေ့မှောက်အစ္စလမ်ဘာသာအကြောင်းမိကွန်းပြောဖို့ပြင်ဆင်ထားပါတယ်ခင်ဗျာ။
ซีเรียเนี่ยมาอเมริกันอุตส่าห์เนี่ยญี่ปุ่นแทบไม่รู้ก็ซีเรียสุยาเสด็จสกัดคู่กูไต่ไข่ตาจ้าลูกที่ช่วยเสริมวิธีไข่เปียซีมูรีชีเลยจ้าซีเรียสุยาอยากชีวิตก็เปลี่ยนสุไลปีรอที่ไต่ไข่มุกเลยชงชาไลไปเลยจอร์แดนเนี่ยเนี่ยเนสเซนี่มาที่นี่เลี้ยงงานนี่ไต่ไข่ใครรับพี่ที่ไต่ไข่มุกอย่างซีเรียเสด็จเนี่ยตุยมหามิตรพ่อรีเออไอเอสชิโมยลงงานนี่กูที่ไข่สีเลยลูกเลยซีเรียสุยาอยากชีวิตก็เปลี่ยนไปเลยอเมริ
ဒီရွှေရောက်ပွဲတွေမှာတကယ်တော့1984ရဲ့အချက်ပေးအရာရှိဟောင်းမိုက်ကယ်ဖူးဖောက်တဲ့ဆီးရီးယားအစိုးရလူလာတဲ့တပ်ဖွဲ့ကိုတိုက်ခိုက်တာဖြစ်တယ်လို့ကြေညာပေးနေမှာပြောပါတယ်။ဆီးရီးယားအစိုးရလူလာတဲ့တပ်ဖွဲ့တွေဟာ
ဒီမိုကရေစီရဲ့နေရာအနည်းကိုသတိပေးတဲ့အနေနဲ့တုံးကြီးတချို့ပြစ်ခတ်ခဲ့တာလုပ်ခဲ့ပြီးမဲ့လို့ဒီတပ်ဖွဲ့တွေကတော့နောက်ဆုံးမသွားပဲဆက်ပြီးတော့တက်ဆွဲနေခဲ့တယ်လို့လည်းပုံမှုချက်ကပြောပါတယ်။အမေရိကန်တပ်ဖွဲ့အနေနဲ့ဆီးရီးယားတင်ကားတွေနဲ့မြေတုစက်ကြီးတစ်ခုကိုပြစ်ခတ်ခဲ့တယ်လို့လည်းသူကပြောပါတယ်ရှင်။ယူအမေရိကန်တန်ကနေတောက်ချာနေညနေခင်းမြန်မာနဲ့ဒေသတွင်း
တအမေရိကန်မစ်ဆိုင်းဒုံးကာကွယ်စနစ်ချထားလိုက်ပြီးတရုတ်နဲ့ဆက်ဆံရေးတင်းမာလာခဲ့တာပါအခုလိုတင်းမာလာတဲ့အပေါ်ပြည်လျောင်ဖြစ်ရှင်းဖို့နဲ့ဆက်ဆံရေးပုံမှန်ပြန်ဖြစ်အောင်ကြိုးပမ်းဖို့ဆန္ဒရှိထားတယ်လို့တရုတ်သမ္မတရှိကတောင်ကိုရီးယားထူးသမ္မတတန်ကိုစလဲလီဟေးချန်နဲ့ဘီဂျင်းမှာဒီနေ့တွေ့ဆုံစဉ်ပြောခဲ့တာပါတကယ်တော့လက်ရှိတင်းမာမှုတွေကနေတောင်ကိုရီးယားစီးပွားရေးကိုပြင်းပြထန်ထန်ထိခိုက်နေတာကြောင့်တရုတ်နဲ့ဆက်သွယ်ရေးလမ်းကြောင်းပြန်ဖွင့်ထားဖို့နဲ့ဒီပြဿနာကနေထွက်ပေါက်ရရည်အပြေရှားဖို့အတွက်တောင်ကိုရီးယားသမ္မတအနေနဲ့အထူးစံတမန်ကိုအခုလိုတရုတ်ကိုဆေးလွှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
တရုတ်နဲ့ရှီထန်အာရှအာဆီယံနိုင်ငံတွေအကြားဒေသတွင်ပူးပေါင်းဆောင်ရွက်မှုတွေအတွင်းပြန်လှဆောင်သွားဖို့တရုတ်နဲ့အာဆီယံဆင်နိုင်ငံကအကြီးအကဲဆွေးနွေးအရာရှိတွေသဘောတူလိုက်ပါတယ်တရုတ်နိုင်ငံအနောက်တောင်ပိုင်းကွေချိုပြည်နယ်မြို့တော်ကိုယန်းမြို့မှာကျင်းပတဲ့23ကြိမ်မြောက်အာဆီယံတရုတ်အစိုးရတာဝန်ရှိသူတွေရဲ့တွေ့ဆုံဆွေးနွေးပွဲအတွင်းမှာသဘောတူလိုက်တာပါဒီဆွေးနွေးပွဲကိုတော့တရုတ်အာဆီယံဆက်ဆံရေးတာဝန်ခံလက်ဖြင့်စင်ကာပူနိုင်ငံသားရေးဌာနအမြင့်တဲ့အထွေဝင်လည်းဖြစ်တဲ့ချီဝီကီအိုနဲ့တရုတ်ဒုတိယနိုင်ငံသားရေးဝန်ကြီးလျူချမ်းမင်းတို့ပူးတဲ့အခမ်းကျင်းပတာဖြစ်ပါတယ်ရှိအရှာဒေတာဆိုင်ရာပူပေါင်းဆောင်ရွက်မှုတွေတော့တရုတ်နိုင်ငံရဲ့မဟာဗျူဟာဖွံ့ဖြိုးရေးနဲ့ပတ်သက်လို့အာဆီယံနိုင်ငံတွေနဲ့ချိတ်ဆက်လှုပ်ဆောင်သွားဖို့တရုတ်အာဆီယံဆက်ဆံရေးဒီဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအကြောင်းတွေကိုအစစ်နဲ့တာဝန်ရှိသူတွေဆွေးနွေးခဲ့ကြတာပါဒီဆွေးနွေးပွဲကနေရလာတဲ့အခြေခံအုတ်မြစ်တွေကိုတော့ဒီနေ့အတွင်းကျင်းပဖို့ရှိတဲ့အစစ်နဲ့ဆွေးနွေးပွဲတွေဖြစ်တဲ့တရုတ်အာဆီယံခေါင်းဆောင်များအစည်းအဝေးနဲ့နိုင်ငံသားရေးဝန်ကြီးများအစည်းအဝေးတွေမှာခြားပြဆွေးနွေးသွားမှာဖြစ်ပါတယ်ဒီနေ့ဟာအာဆီယံအသင်းတည်ထောင်တဲ့190မြောက်အထိမ်းအမှတ်ကိုကျင်းပတာဖြစ်ပြီးတော့တရုတ်နဲ့ဒေသတွေအဖွဲ့အစည်းတွေအကြားမဟာဗျူဟာမြောက်ဆက်ဆံရေးဆက်ကားနေမြောက်ပြည်ပလဲကိုတော့လာမယ့်နှစ်မှာကျင်းပဖို့ရှိပါတယ်ရှင
် WikiLeaks website ထူထောင်သူဩစတြေးလျနိုင်ငံသား Julian Assange အဓမ္မပြုချင်းတဲ့ဆွဆွဲချက်တွေနဲ့ခွန်နလစ်တာစစ်စေးမင်းများလာတာကိုဆွေတင်ဆွေရရှိနေတွေကပြန်ရုပ်သိမ်းပေးလိုက်ပါတယ်အဓမ္မပြုချင်းမှုဆွဆွဲချက်နဲ့ Julian Assange ကိုတနည်းရှိထားပြီးခဏဦးစုံစမ်းစစ်ဆေးနေတာတွေကိုဆက်မလုပ်တော့ဘူးအစိုးရအဖွဲ့ရှိနေအခြေအကဲ Marian Nee ကဆုံးဖြတ်လိုက်တဲ့အကြောင်းအစိုးရရှိနေရုံကဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါဒီအဓမ္မပြုချင်းမှုဆွဆွဲချက်နဲ့ပဲစီးရီးယားနိုင်ငံကဆက်ကိုအလိုရှိခဲ့ပေမဲ့တောင်အမေရိကဒေသနိုင်ငံတစ်ခုဖြစ်တဲ့အီကွေဒေါ်ကတော့သူ့ကိုနိုင်ငံရေးခွင့်လွှတ်ခွင့်ပေးထားပါတယ်သူ့ကိုဖမ်းဆီးပြီးတခြားနိုင်ငံတစ်ခုကိုလွှတ်ပြောင်းပေးရမျိုးလုပ်လို့မရအောင်လန်ဒန်မြို့ကအီကွေဒေါ်တန်ရုံမှာ2012ခုနှစ်ထဲကသူခေါ်လုံနေခဲ့တာဖြစ်ပါတယ်အမေရိကန်လူကြုံရေးဆိုင်ရာအချက်အလက်တွေခွင့်ယူခံရပြီး WikiLeaks website မှာဖြန့်ဝေခဲ့တဲ့သူက2010ခုနှစ်လောက်ကစလို့အမေရိကန်တရားရေးဌာနကလည်းအလိုရှိနေတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပကြီးဆရာယူမရှယ်ဘက်စကီယာရဲ့ဒီသူကွယ်လွန်ပြီးတော့နှစ်ပေါင်း30ကြာရေးဆွဲခဲ့တဲ့ပကြီးကားတွေကတကားကိုတော့တမိုင်းမှာဈေးအများဆုံးပကြီးကားတွေကတစ်ခုဖြစ်နေဒေါ်လာ310နဲ့လေးလံတင်ရောင်းချလိုက်ပါတယ်ဒီဈေးဟာပကြီးဆရာဘက်ရှီယာရဲ့ဒီပကြီးကားတွေကဈေးအများဆုံးနဲ့ရောင်းချနိုင်ခဲ့တဲ့ဈေးဖြစ်တယ်လို့အမေရိကန်ပကြီးဆရာတွေရတဲ့ဈေးတွေကလည်းအမြင့်ဆုံးဖြစ်တယ်လို့လေးလံရောင်းချသူတွေကပြောပါတယ်ရှင်
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုမင်းမင်းတို့ကြီးညာပေးသွားတာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်တဲ့အတွက်အရင်ဆုံးတော့27ရာစုပင်လုံကြီးလာကန်နဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ် NCA ခေါ်အပြည့်အစာချုပ်ကိုလက်မှတ်မရေးထိုးသေးတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC အဖွဲ့ဝင်တချို့စီကိုပြည်ထောင်စုညီညာရေးညီလာခံ27ရာစုပင်လုံဒုတိယအကြိမ်တက်ရောက်ဖို့အတွက်ဖိတ်ကြားစာတွေရောက်ရှိနေပြီဖြစ်ပါတယ်ညီလာခံတိုင်းမီက NCA လက်မှတ်ရေးထိုးပွဲရှိကြောင်းသတင်းတွေထွက်ပေါ်နေတဲ့ UNFC အဖွဲ့ဝင်လက်နက်ကင်အဖွဲ့တွေဟာလာမယ့်ရက်ပိုင်းမှာအစည်းအဝေးပြန်လည်ကျင်းပပြီးဆုံးဖြတ်မယ့်အခြေအနေလည်းရှိပါတယ်27ရာစုပင်လုံမှာတိုင်းသားလက်နက်ကင်အဖွဲ့တွေပါဝင်လာမယ့်အခြေအနေနဲ့ပတ်သက်ပြီးတော့ VOA သတင်းတော်ကုမိုးစောကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပြည်တော်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံဒုတိယအကြိမ်ကျင်းပဖို့၄ရက်အလိုမှာညီလာခံတယောက်ဖို့အတွက်ဖိတ်ကြားတာတွေစတင်ခဲ့ပြီး NCA ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်မရေးထိုးသေးတဲ့ UNFC အဖွဲ့ဝင်တချို့ကဖိတ်ကြားစာလက်ခံရရှိကြောင်းပြောပါတယ်ကီနီမျိုးသားတိုးတက်ရေးပါတီ KNPP ကဖိတ်ကြားစာကိုဒီကနေ့မနက်မှာရရှိကြောင်းအဖွဲ့ရဲ့အထွေထွေတွင်ရင်မှုဥရွှေမျိုးတန်းကအခုလိုပြောပါတယ
်ပြည်သားတို့ကျွန်တော်တို့ခုပဲရောက်ပါတယ်ဘာကနာလီမှာရောက်ပါတယ်အာဘာလို့ဒီအထူးဖိတ်ကြားလို့ဒီအခုလိုခေါ်တယ်အထူးဖိတ်ကြားလို့ဆိုရင်တိုက်တယ်လို့ဖြစ်ပါတယ
်ညီလာခံတက်မတက်ကိုတော့လာမယ့် UNFC အစည်းအဝေးမှာပူးပေါင်းဆုံးဖြတ်သွားမယ်လို့လည်းဥရွှေမျိုးတန်းကပြောပါတယ
်ကျွန်တော်တို့ကတော့ဒီပါလေတပ်ပေါင်းစုနဲ့တပ်ပေါင်းစုကအဆင်ပြေဖြစ်တော့ဒီ US တပ်ပေါင်းစုရဲ့အဆင်ပြေမှုတွေတော့ကျွန်တော်တို့ဆုံးဖြတ်နေတယ် US တပ်ပေါင်းစုစီးပွားရေးတွေလည်းစတဲ့လက်ကျန်တဲ့ခေါ်ပေးဖြစ်နေတယ်
အခြား UNFC အဖွဲ့ဝင်ဖြစ်တဲ့လာအိုဒီမိုကရက်တစ်ယူနီယံ LDU ကတော့ Nilagan Pimbuene, Naza Sabwe, Teapu Pijazago, Yashi Chow, Apoya Duokata, Usol Monga, Pio Bade.
And the same name with a city in the village in the Kaluna Bo. And I'm trying to name my daughter, Yami Gunga, or Nami Pima, and I have a Sapo Shire. They are making a Ganana Miyabu. Sending the second thing of the Yoshi, three Shire, seeing a second chance.
Mungkin parti NMSP itu sedoi kebimbang, phone lakukan pijara mesti kebabu. UNFC pun mah, dah nak lenda gaya pun kena pun bawain bi. Lolo ze, kecil lola ye pun GIO ne, wah muda pun jo WNO logan, nukut sah tentara pijara. Jang pun ngabu garo NCA lanjang dah dua bu sumpah tabar. Bigger is a binary between our UNFC, a poor wind rate in it, NCA, Lanjong, Dine, Dwame, Sude, Kadikuwako, Lemma, Ye, Toyin, Pirangzu, Ninja, and Yilaka, Nasetti Yazu, Pinglo, Dudia, Jane, Si Wigo, Gozle, Pit, Deong, Ninjango, Ninja, Gom, Shimbaka, Timbiake, Jonet, DNPB, Bohokom, Diga, Dikadikuwako, Lemma, Ye, Tobo, Sumpia, Tajonet, the Dinwe, Tupo, Kebade, UNFC, a duogata. Nahan Dagaro, Nilagama, Liladu, Damamo, a two a day pit pejabi, Sunu Gwen Miyashi Yin, Deomam Ho Jongle, Biosu Tabare. NCA Lanjong Pien Bagani, Suyane Sunu Bu Pien Sinide, Yudu S.E. Waterpue Usone, Dilmima Neza Chisa, Pokona Puegaro, Duru Kona Pue Bawine, Gom Digu Peja Lai, Nasetti Yazu Pelungo, Deopu Sindin Shijong, Jinja Jet Tobian Tabare. DNLA Co. Blown Tapuego, Sedwen Mimian Yamaro. Duru Apuego, Didan Pejara Mishija, Apoye Pianjai Dawengan, Bumuta Ijoga, Pio Bade.
You know, you matter my Mishidu, the Wabea Yomla, Yalami Alaramatu.
Jidlu S. Ego, Sedwe Yamaro, Sedwe Lumiake Babu. ဒီလနှစ်ဆက်၄ရက်နေ့ကနေ၂၈ရက်နေ့အထိကျင်းပမယ်ပြည်တော်စုညီငယ်ရင်းညီလာခံ၂၈ရာစုပင်လုံးဒုတိယအစည်းအဝေးကိုကိုယ်စားလှယ်စုစုပေါင်း900လောက်ကိုဖိတ်ကြားထားတာဖြစ်ပါတယ်။ရန်ကုန်ခြေစိုက်သတင်းတော့ကုမှုသောပြောသောဖြစ်ပါတယ်။အခုတစ်ခါတော့အမေရိကန်ရဲ့ FBI ထောက်လိုင်းနဲ့ရဲအာဏာပိုင်တွေကိုသတင်းနှပတ်ကြားသဏ္ဍာန်ပေးနေပါတယ်။FBI ကကြောင်းကျဉ်စုရရှိတဲ့လာရောက်ကူညီပေးမှုမှာအတိတ်ကစီးပွားရေးပြစ်မှုတွေကိုဖော်ထုတ်ဖို့မဟုတ်ဘဲမြန်မာနိုင်ငံနာကဘန်လုံငန်းမှာမတမာမှုခင်းရှင်းစေဖို့ရည်ရွယ်ပြီးတော့နိုင်ငံတကာယင်းနှိမ့်ညွန့်နှံမှုတွေအလုံးကြီးဝင်လာအောင်လဲအထောက်အကူပေးမှာဖြစ်တယ်လို့အမေရိကန်မြန်မာဆက်ဆံရေးကြောင်းကျဉ်စုတူကဗီ
ါရေးပိတ်ဆို့မှုအားလုံးနှိပါကိုမနစ်ကရုပ်သိမ်းလိုက်ပြီးတဲ့နောက်အကျိုးဆက်အနေနဲ့ FBI ကနေမြန်မာပြည်မှာငွေကြေးဗန်လုပ်ငန်းဆိုင်ရာမတမာမှုတွေကာကွယ်နေနေနိုင်ဖို့မြန်မာထောင်လှမ်းရေးတပ်ဖွဲ့နဲ့လာရောက်ပူးပေါင်းဆောင်ရွက်တာဖြစ်ပါတယ်။ဒါဟာမြန်မာနိုင်ငံအနာဂတ်နိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေအတွက်အလွန်အရေးပါကြောင်းဝါရှင်တန်အခြေစိုက် USIB ခေါ် American ငြိမ်းချမ်းရေး Institute ရဲ့အကြီးအကဲအကြံပေး Priscilla Club က VOE ကိုပြောပါတယ
် This is very important because Myanmar needs to pass the test for anti-money
laundering. FBI ကလာရောက်တဲ့နန်းပေပူးပေါင်းဆောင်ရွက်မှုဟာအလွန်အရေးကြီးပါတယ်မြန်မာနိုင်ငံအနေနဲ့ငွေကြေးခွာချမှုနဲ့ပတ်သက်တဲ့မတမာမှုတွေကိုထိန်းချုပ်နိုင်တယ်ဆိုတာပြသဖို့လိုနေတာပါဒါဟာလည်းအရေးပါတဲ့နိုင်ငံတကာစံနှုန်းဖြစ်ပါတယ်မြန်မာနိုင်ငံမှာနိုင်ငံတကာဗန်လုပ်ငန်းတွေပုံမှန်လမ်းပွင့်လာဖို့အတွက်နှီးလန်းလိုနေပါတယ်။ဥပမာ American ဗန်တွေအနေနဲ့မြန်မာနိုင်ငံကဗန်တွေစီကိုဒေါ်လာငွေတွေတိုက်ရိုက်လွှဲပြောင်းပေးဖို့အလွန်မဲ့ဝင်လင်းနေကြပါတယ်။ဒါဖြစ်လို့လဲဆိုတော့မြန်မာနိုင်ငံမှာငွေကြေးခွာချမှုကိုအလွန်လောက်ထိန်းချုပ်နိုင်မယ်လို့သူတို့မယုံကြည်ဘူးလေ။တကယ်လို့ American ဗန်တွေဟာနိုင်ငံခြားကဗန်တွေနဲ့ငွေကြေးခွာချမှုနဲ့ပတ်သက်နေတယ်ဆိုရင် American ဥပဒေအရသူတို့ဟာရေးယူခံရမှာဖြစ်ပါတယ်။ဒါကြောင့် American ဥပဒေကိုချိုးဖောက်မိမှာကိုသူတို့ကအရန်တရီထားကြပါလေ
။ဒါအပြင်အမေရိကန်ဘန်တွေတက်မှတ်တဲ့စံနှုန်းနဲ့အညီလက်ခံနိုင်အောင်မြန်မာဘက်ကစူးစမ်းခဲ့တာနှစ်ပေါင်းအတော်ကြာခဲ့ပြီဖြစ်ကြောင်း Priscilla Club ကပြောပါရယ်။ဒီအတွက်လည်းအမေရိကန်ဘန်နာရေးဌာနကမြန်မာနိုင်ငံကိုအကူအညီတွေပေးခဲ့တယ်လို့ဆိုပါရယ်။ဒါပေမဲ့အခုလို FBI ကလာရောက်ပူးပေါင်းဆောင်ရွက်မှုကတော့အလွန်အရေးပါပြီးပုံမှန်ထိရောက်ကြောင်း Priscilla Club ကပြောပါရယ်။ FBI ကသတင်းနှစ်ပတ်ကြာပေးနေတဲ့သင်တန်းမှာငွေကြေးခွာချမှုနဲ့ပတ်သက်ပြီးစနစ်တကျကျူးလွန်လေရှိတဲ့ရာဇဝတ်မှုတွေနဲ့အခက်ခဲလိုက်စားမှုတွေကိုပိုပြီးစုံစမ်းထောက်လန်းတိုက်ဖြတ်နိုင်ဖို့စုံစမ်းစစ်ဆေးနိုင်ရေးစွမ်းရည်တွေပိုပြီးတိုးတက်လာဖို့အဓိကပို့ချသွားမှာဖြစ်ပါတယ်။
The
U.S. has been looking at the banking system there for a long time, and the banking system has.
You might be machine in a pension ago, American or Sanji in a Jababi, Lunger and Nanga, a dream, Bellung and cinema, a dolly, the Dashin Pilara could do a body. အဲ့တော့ခရိုနီဝေပိုင်တဲ့ဘန်တွေကိုလည်းရှင်းရှင်းလင်းလင်းပြအောင်လုပ်ရမှာပါနိုင်ငံတကာဘန်တွေနဲ့တန်တန်ရှင်းရှင်းစီးပွားရေးလုပ်ချင်တဲ့ဆိုရင်ခရိုနီတွေနေနဲ့ဘန်တွေကိုအုပ်ချုပ်ပိုင်ဆိုင်ခွင့်ရမှာမဟုတ်ပါဘူးဒါကြောင့်ငွေကြေးခွာချမှုတိုက်ဖြစ်ရေးစီးမင်းစည်းကမ်းတွေဟာခရိုနီတွေရဲ့လောက်ကန်ခွင့်တွေကိုရှင်းလင်းဖို့ရည်ရွယ်ပါတယ်အစီအကအဓိကဆိုရင်ကမြန်မာနိုင် ဒီကိစ္စကိုအရေးယူအဖြစ်ပေးနိုင်ဖို့ဘယ်လုပ်ငန်းဆိုင်ရာမတမာမှုတွေမဖြစ်အောင်ကာကွယ်ပေးဖို့ကူညီတာဖြစ်ပါတယ်
FBI လေ့ကျင့်ရေးအရာရှိတွေဟာမြန်မာနိုင်ငံကအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ငွေကြေးဆိုင်ရာစုံစမ်းထောက်လှမ်းရေးတပ်ဖွဲ့နဲ့ငွေကြေးခွာချမှုတိုက်ဖျက်ရေးဗဟိုအဖွဲ့ကိုမေလ15ရက်နေ့ကနေ26ရက်နေ့အထိနေပြည်တော်မှာလေ့ကျင့်တင်ဒန်းပေးနေတာဖြစ်ပါတယ်ရှင်။
မင်းညနေပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့မနေ့ဖြန်စနေညတိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြကြင်ပါတယ်ခင်ဗျာ။
ရရှိနေမြန်မာနိုင်ငံမှာ 60 ကျော်ဆက်ဆက်နေတဲ့ 27 ရာစုပိုးလမ်းမကြီးစီမံကိန်းမှာမြန်မာနိုင်ငံလဲပါဝင်မှာဖြစ်ပါတယ်အထူးဖြစ်တော်ဒီပြည်ပခါတွေဖြစ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကချင်းပြည်နယ်ရခိုင်ပြည်နယ်တွေဟာဒီဖွံ့ဖြိုးမှုစီမံကိန်းတွေဖြတ်သန်းသွားမဲ့ဒေသတွေဖြစ်ပါတယ်ဒါကြောင့်မလို့ 27 ရာစုပိုးလမ်းမကြီးစီမံကိန်းကြောင့်မလို့လက်ရှိလုပ်နေတဲ့မြန်မာညီညာရေးလုပ်ငန်းစဉ်တွေမှာဘလို့တက်ရောက်မှုတွေရှိလာနိုင်ပါသလဲလာမယ့်စနေညပိုင်းတဲလီလိုက်အစီအစဉ်မှာအကျိုးပြည့်ကိုဆွေးနွေးကြရအောင်ပါ ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သွားရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုဗီအိုကိုကြိုတင်ပေးဖို့ထားမယ်ဆိုရင်တဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုဆွေးနွေးလိုတာကိုမေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ် Facebook
စာမျက်နှာပေါ်မှာလည်းမိခွန်းနေနောက်ကိုရမှတ်ချက်တွေကိုရေးဖို့ထားလို့ရပါတယ်ဗီအိုမြန်မာပိုင်းရဲ့အီးမေးလ်လိပ်စာကဘမီစ@viewnews.com ဖြစ်ပြီးတော့ဖုန်းနံပါတ်ကတော့2392352555လေးဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမယ်သွားရှင်တွေကိုကြိုဆိုပါရခင်ဗျာ
ခရရှိနေနေတဲ့ကျွန်တော်တို့ရဲ့တိုက်ရိုက်လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်ပါရစေ။ဗီအိုမြန်မာဘိုင်းကနေတောက်ကြနေညနေခင်းမြန်မာဘာသာအစီအစဉ်တွေကိုဆက်လက်အသံလွှင့်ပေးနေပါရစေ။ခုတစ်ခါတော့အင်တာနက်လုံခြုံရေးနည်းပညာကုမ္ပဏီနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြခြင်းပါရစေ။ကမ္ဘာတစ်လောကအစိုးရဒီနိုင်ငံတကာကုမ္ပဏီတွေရဲ့ကွန်ပျူတာကွန်ရက်တ ီလိုစတင်လိုက်တဲ့နည်းပညာကုမ္ပဏီဟာအမေရိကန်တပ်ဖွဲ့တွေအတွက်ရောဘယ်လိုဝန်ဆောင်မှုတွေပေးမှာပါလဲ။ဒီသတင်းတော့အလစ်ဇဘက်လီရဲ့သတင်းကိုကိုအောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ကွန်ပျူတာပရိုဂရမ်တွေရေးဆွဲတဲ့ Capella Space ကုမ္ပဏီဟာ Silicon Valley မှာထပ်မံဖွင့်လှစ်တဲ့ကုမ္ပဏီတစ်ခုပါ။ဒါပေမဲ့လည်းဒီပရိုဂရမ်တွေကို American စစ်တပ်အတွက်ရေးဆွဲပေးနေတာပါ
။ We like to work with the government because we think we can help the government.
အစိုးရအတွက်ကျွန်တော်တို့အလုပ်လုပ်ပေးခြင်းပါတယ်။လူတွေရဲ့အသက်အိုးအိမ်စီးစိမ်တွေကိုအကာအကွယ်ပေးမယ်။အကုန်ကျတတ်တာပြီးဘယ်သူမှမရှိသေးတဲ့နည်းပညာတွေကိုဖန်တီးပေးနိုင်ပါတယ်။
အီရန်နိုင်ငံကရွှေပြောင်းအခြေချနေထိုင်သူဖယံဘနာဇဒီဟာဖနက်ထဲတဲ့ဘူးထက်အနည်းငယ်သာပိုကြီးတဲ့ဂျိုရုဆက်သွယ်ရေးအထူးဆက်တလုံးကိုဖန်တီးနေသူပ
ါ In fact this is a military type technology the problem is ဒီ
ဟာစစ်ဖက်မှာသာသုံးတဲ့နည်းပညာမျိုးပါပြဿနာကစစ်တပ်မှာအခုသုံးနေတဲ့ဂျိုရုဆက်သွယ်ရေးဆက်တွေဟာတော်တော်ကိုကြီးနေတာပါ
စစ်ဖက်ကလက်ရှိသုံးနေတဲ့ဆက်တွေထဲဈေးသက်သာပြီးအလွတ်လွတ်တာပုံမြန်ဆန်တဲ့အသေးစားဂျူရုဆက်တွေရေးဆက်တွေကိုကပဲလာကုမ္ပဏီကဖန်တီးတည်ဆောက်နေတာပါ။အဲဒီကုမ္ပဏီရဲ့လက်အောက်ခံကာကွယ်ဆိုင်ရာနည်းပညာအဖွဲ့ DNUX လို့ခေါ်တဲ့နည်းပညာသစ်စံတန်ရေးအဖွဲ့ကနေအသေးစားဆက်တွေရေးဂျူရုဆက်တွေကိုပြုလုပ်ပေးနေတာပါ။ DNUX ပြောခွင့်ရ Raj Shah က
So the Department of Defense is the world's largest bureaucracy.
ကာကွယ်ရေးဌာနကဘာပေါ်မှာအကြီးဆုံးအဖွဲ့အစည်းကြီးပါ။လိဝဲလုံကြုံရေးနဲ့ပတ်သက်ပြီးတော့လည်းတင်းကြရပါမယ်။ကျွန်တော်တပ်ဖွဲ့ဝင်တွေဟာအသက်ရှင်ကြမလား၊သေဆုံးသွားမလားဆိုတဲ့လမ်းတစ်လမ်းပေါ်မှာရှောင်နေကြရတာပါ
။က ဒါကြောင့်သက်ဆိုင်ရာအရာရှိတွေအနေနဲ့နည်းပညာကိုအသုံးပြုပြီးအနည်းငယ်နည်းနိုင်သမျှနည်းလမ်းတွေကိုရှာဖွေနေပေမဲ့လက်ရှိနည်းပညာတွေဟာဟောင်းနှံနေပါပြီ။ဒီလိုအခြေအနေအောက်မှာနည်းပညာကုမ္ပဏီတွေဟာအစင်းမြင့်နည်းပညာသုံးစက်ပစ္စည်းတွေကိုစမ်းသပ်တီထွင်နေတာပါလို့ Capella Space ပြောခွင့်ရဖယံဘန္နာဇဒီကပြောပါတယ
် You know, have this minimal viable product.
ဒီလိုအစင်းမြင့်နည်းပညာသုံးပစ္စည်းတွေကိုဈေးကွက်ထဲခန့်မြန်မြန်ပို့ပြီးနောက်ထပ်ပြန်လဲစမ်းစစ်တာတွေလုပ်ပိုကောင်းအောင်လဲဆက်လုပ်သွားရပါမယ်။
မကြသေးခင်ကကျင်းပခဲ့တဲ့ Mycan Institute Global ညီလာခံမှာတော့အစင်းမြင့်နည်းပညာသုံးပစ္စည်းတွေအမြဲမပြတ်ဖန်တီးဖို့လိုကြောင်း Alphabet Company က Eric Shamik ကပြောပါတယ
် As a broad statement government systems are not using
ကျုံပြောရရင်တော့အစိုးရဌာနတွေဟာနောက်ဆုံးထုတ်လုံခြုံရေးစနစ်ကောင်းမွန်တဲ့ကွန်ပျူတာစနစ်မျိုးကိုမသုံးကြပါဘူ
းအခုရပိုင်းတွေအတွင်းပြန်ပေးငွေတောင်းတဲ့ Cyber တိုက်ခိုက်မှုကိုတကမ္ဘာလုံးရင်ဆိုင်ရတာကြောင့်ဒီလိုတိုက်ခိုက်မှုတွေကိုတုံ့ပြန်နိုင်ဖို့နည်းပညာသစ်တွေကိုအမြဲမပြတ်ဖန်တီးဖို့လိုနေတာပါဒီနည်းပညာကုမ္ပဏီတွေနဲ့ American စစ်ဖက်ကြားလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလုပ်နိုင်ဖို့ Silicon Valley ကဆက်ဆက်ပေါင်းကူးပေးနေတာပါ Rich Shah က
Technology is always changing and if you have only like
နည်းပညာသစ်တွေအမြဲပြောင်းလဲနေပြီးတကယ်လို့သာပစ္စည်းဟောင်းတွေကိုဆက်သုံးနေဦးမယ်ဆိုရင်ပထမသူတွေကတိုက်ခိုက်ဖို့အခွင့်အရေးပိုပေးသလိုဖြစ်နေမှာ
လွန်ခဲ့တဲ့18လကစားပြီး DINUX ဟာ American ပြည်ထောင်စုနောက်ကမ္ဘာတဝန်းကနည်းပညာကုမ္ပဏီပေါင်း30လောက်နဲ့အတူလက်တွဲလှုပ်ဆောင်နေပြီး Capella Space Company အနေနဲ့လည်းလာမယ့်6လလောက်အတွင်းဂျိုရုနဲ့ပတ်သက်တဲ့အစီအစဉ်တွေစတင်သွားမှာဖြစ်ပါတယ်ခင်ဗျာ
။ကိုအောင်ပြောပြသွားတာဖြစ်ပါတယ် VOA ကနေမြန်မာဘာသာအစီအစဉ်တွေကိုညနေ9:00နာရီတိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။သတို့ရှင်နေနေကျွန်တော်တို့ VOA မြန်မာဘိုင်းကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုကျွန်တော်တို့ရဲ့ website ဆာမျက်နှာဖြစ်တဲ့ www.burmese.voanews.com ဆိုတဲ့ internet ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုနိုင်သလိုကျွန်တော်တို့ VOA မြန်မာပိုင်းရဲ့ Facebook ဆာမျက်နှာကနေလည်းနားဆင်ဖတ်ရှုနိုင်ပါတယ်။အိမ်မှာထုတ်လွှင့်ပြီးသားသတင်းတွေကိုနားဆင်ဖတ်ရှုလို့ရသလို VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေနဲ့ video တွေကိုလည်းကြည့်ရှုနိုင်ပါတယ်။ဒီကနေ့နောက်နှစ်နာရီကြာမှတခါထုတ်လွှင့်ပေးမယ့်အစီအစဉ်မှာအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။ဟူအပ်စပြီးတော့သတင်းအချင်းချုပ်ကိုမက်ခင်ဖြူထွေးကတလဲချင်ကြပြီးမှဖြစ်ပါတယ်ခင်ဗျာ
။ယာရုဒတိဖေရှားခံရတဲ့အမေရိကန်မျိုးသားလုံခြုံရေးအကြံပေးအရာရှိဟောင်းမိုက်ကယ်ဖလင်းအပေါ်ဆုံးဆုံးစစ်ဆေးမှုတွေရပ်တန့်ဖို့ FBI ညွှန်ကြားရေးမှူးဟောင်းကိုသူဖိအားပေးခဲ့တာမရှိပါဘူးလို့သမ္မတဒေါ်နယ်ထရမ့်ကကြေညာပေးနေမှာပြောဆိုလိုက်ပါတယ်။ပြည်ခရက်နှစ်သမ္မတရွေးကောက်ပွဲမှာထရမ့်မဲဆွယ်စည်းရုံးရေးအဖွဲ့နဲ့ရုရှားဆွေးနွေးကြားဆက်နွယ်မှုတွေနဲ့ရုရှားဘက်ကဝင်ရောက်ဆွဲဖက်မှုတွေရှိခဲ့နိုင်တယ်ဆိုတဲ့အပေါ်မှာစုံစမ်းစစ်ဆေးဖို့အထူးရှိနေတူခန့်အပ်ဖို့ကိစ္စမှာလည်းသူ့ဘက်ကမေးခွန်းထုတ်ခဲ့တာမျိုးမရှိပါဘူးလို့ဆိုပြီးသမ္မတထရမ့်ကပြောဆိုသွားပါတယ်ရှင်။ဒီအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဆိုလို့ရှိရင်ဒီပြည်တွင်းမှာပြဿနာတွေအများကြီးရှိနေတဲ့အချိန်မှာပဲဒီအခုတော့သူသမ္မတအဖြစ်နဲ့ပထမဆုံးအကြိမ်ပြပခီးစက်တစ်ခုကိုဒီကနေ့မှစတင်မှုရှိနေပါတယ်အရှေ့လယ်ပိုင်းနဲ့ဥရောပနိုင်ငံ၅နိုင်ငံကိုသမ္မတထရမ့်သွားရောက်မှာဖြစ်ပါတယ်ရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနိုင်ငံကသူရဦးတည်ဦးရဲ့ကျန်းမာရေးအခြေအနေဟာအရင်ကနေ့ကချက်ပိုပြီးတော့တိုးတက်လာပြီလို့တာဝန်ယူကုသပေးနေတဲ့ဆရာဝန်ကြီး15ဦးပါအဖွဲ့တွေကအုံနောက်တဲ့အာယုကျော်စေကုဌာနဌာနမှူးဒေါက်တာဝင်းမင်းတက်ကသတင်းတောက်တွေကိုပြောပါတယ်သူရဦးတည်ဦးတက်ရောက်ကုသမှုခံယူနေတဲ့ရန်ကုန်ပြည်သူ့စေယုံကြီးအထူးချမ်းမတ်ကုသဆောင်ကိုဆရာတော်အရှင်စနာတိကလည်းဒီကနေ့မိုးလွယ်ပိုင်းတော့ကကြွားရပြီးတော့သူရဦးတည်ဦးကိုအားပေးစကားမိန့်ကြားသွားပါတယ်။အသက်62နှစ်အရွယ်သူရဦးတည်ဦးဟာပေါ်ရုနေတုန်းကနေအိမ်ရချိုးခန်းထဲမှာချော်လဲပြီးမိသွားတာကြောင့်စေယုံကိုအရေးပေါ်ပို့ထားရတာပါရှင်။တူသမရာရှိကျင်းတဲ့အနေနဲ့တောင်ကိုရီးယားနဲ့ဖြစ်နေတဲ့ကျင်းမာမှုအဆုံးသက်ရေးဖြစ်ရှင်းပေးနိုင်ဖို့ဆက်လက်ရှိတဲ့အကြောင်းပြောဆိုလိုက်ပါရစေ။တောင်ကိုရီးယားနိုင်ငံအနေနဲ့မြောက်ကိုရီးယားချင်းချောက်မှုကနေကောက်ွယ်ဖို့ Third လို့ထုတ်ောက်ခေါ်တဲ့အဆင့်မြင့်နည်းပညာသုံးအမေရိကန်ဂျုံးလက်နဲ့ကောက်ွယ်ရေးစနစ်ချထားလိုက်ပြီးတရုတ်နဲ့ဆက်ဆက်ရေးတင်းမာလာခဲ့တာဖြစ်ပါရစေ
။သတင်းကျဉ်းချုပ်ကိုမက်ခင်ဖြူတွေကျင်းညာပေးခဲ့တာဖြစ်ပါရစေ။ဒီညနေအစီအစဉ်ထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Cornelius Channel ဖြစ်ပါရစေ။ VOA American အတန်ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ 9:00 ထိလိုင်းလို့မီတာ16 နဲ့ 25 တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ညနေပ
This program has come to you from the Voice of America, Washington.